နေပြည်တော်အပအဝင်မနက်ငယ်တဝက်မှာ COVID-19 ဗိုင်းရပ်စ်ကူးစက်ခံသူ38ယောက်ထပ်မံတွေ့ရှိတာကြောင့်ဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ1182ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အာဃာဝန်ကြီးဌာနကဒီနေ့ည8နာရီထုတ်ပြန်ချက်မှာပြောပါရယ်တခွက်နမူနာစုစုပေါင်း1642ခုကိုဒီနေ့စစ်ဆေးခဲ့တာမှာနောက်ထပ်ရောဂါပိုးကူးစက်ခံသူ38ယောက်ကိုထပ်မံတွေ့ရှိခဲ့တာပါဒီနေ့တွေ့ရှိတဲ့38ယောက်ထဲမှာအေယာဝတီတိုင်းပသိမ်မြို့နယ်ကတယောက်ကရခိုင်ပြည်နယ်ကိုမကြသေးခင်ကသွားထားတဲ့သူဖြစ်ပြီးတော့မွန်ပြည်နယ်ကြိုက်ထုံမြို့နယ်ကတယောက်ကတော့ stay home နေဖို့တတ်မှတ်ထားတဲ့မြို့နယ်တွေကိုသွားခဲ့တာကြောင့်အသွားလာကန့်သတ်ခံထားသူဖြစ်ပါတယ်။ကျန်တဲ့သူတွေကတော့ဘာအဆက်ဆက်မှမရှိဘဲဖြီးသွင်းမှကူးစက်ခံထားရတာပါ။ကျန်ကူးစက်ခံသူတွေထဲမှာတော့မန္တလေးတိုင်းမြင်းညံမြို့နယ်က6ယောက်နေပြီးတော့ကောင်းစီဒေသတွင်ဒက္ခိဏသီရိနဲ့ဇဘူသီရိမြို့နယ်တွေက2ယောက်စီနဲ့ဥတ္တရသီရိပြင်မနာနဲ့တကုံးမြို့နယ်တွေက1ယောက်စီဖြစ်ပါတယ်။ရန်ကုန်တိုင်းက14ယောက်ဖြစ်ပြီးတော့မြောက်ကလာက3ယောက်တကုံအရှိနဲ့တောင်ပိုင်းက2ယောက်စီနဲ့တကုံမြောက်တင်ကန်းကျွန်းဗပေးတန်းမရန်ကုန်မင်္ဂလာတောင်ညွန့်တွန်တင်းနဲ့တောင်ဥကလာမြို့နယ်တွေက1ယောက်စီပေါင်းပါတယ်။ရခိုင်ပြည်နယ်ဘက်မှာတော့ပုံနှကျုံးက3ယောက်ကြောက်ဖြူနဲ့ဘူးတီတောင်က2ယောက်စီဖြစ်ပါတယ်။ဒီနေ့စက်တင်ဘာ4ရက်မနေ့8နာရီထုတ်ပြန်ချက်မှာတော့ယောဂအတီပြူလူနာအမတ်စင်133ဟာဝေဘာဂီဆေးရုံမှာတည်ဆုံသွားခဲ့တဲ့အတွက်အခုဆိုရင်ဗိုင်းရပ်စ်ကြောင့်တည်ဆုံသူ9ဦးရှိပြီလို့ကျန်းမာရေးဝန်ကြီးဌာနကအတည်ပြုထားပါတယ်။အပြင်မနေ့ကနဲ့ဒီနေ့နေ့လည်း12နာရီအထိနောက်ထပ်စောင့်ကြည့်လူနာသက်68ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ။